ဒီတစ်ခေါက်အကျဉ်းသား6000ကျော်ကိုလွှတ်ပေးမယ်ဆိုတဲ့တမရရဲ့အမိန့်မှာအကျဉ်းသားတွေကိုဘယ်လိုပုံစံမျိုးနဲ့လွှတ်ပေးမလဲဆိုတာ APP နေနဲ့သိရလဲရှင်
။ဟုတ်ကဲ့သူတို့3တော့ခွဲလို့မယ်တို့2တော့ခွဲလို့မယ်ဆိုတာကတော့တရားဝင်ကြေညာရတာမရှိသေးပါဘူး။ဆိုတော့ကျွန်တော်တို့လည်းအဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကြားရတာမရှိသေးဘူး။ဒါပေမဲ့ဘယ်လိုပဲခွဲလို့သူတို့ပြောနေတာက6300နဲ့59ယောက်လွှတ်မယ်ဆိုတဲ့ကိစ္စကိုပြောတယ်အကျဉ်းသားလို့ပြောတယ်သူတို့ရဲ့စံကြီးစံညွန့်တွေရှိတယ်အထက်ကပြောကြတာနိုင်ငံရေးအကျဉ်းသားကိုအသိမှမပြုတ်ဘူးဆိုတဲ့ကိစ္စမျိုးဖြစ်တယ်ဆိုတော့သူတို့ဘယ်နဲ့တောက်ပဲလွတ်လွတ်ဒီစကလုံးအဆုံးလုံးနဲ့လွတ်တယ်ဆိုလို့ရှိတော့ကျွန်တော်တို့ကယုံကြည်ဖို့တော်တော်ခက်တယ်ပေါ့ဗျာ
လက်ရှိသမရဦးသိန်းစိန်အနေနဲ့ပေါ့နော်သူ့လက်ထက်မှာအခုလူငင်းချမ်းသာကွင်းပေးတာဒုတိယအကြိမ်မြောက်ဆိုတော့ပထမအကြိမ်ကလူငင်းချမ်းသာကွင်းပေးတဲ့ပုံစံနဲ့အခုလူငင်းချမ်းသာကွင်းပေးတဲ့ပုံစံပေါ့လေဘယ်လိုကွာခြားမှုတွေရှိလဲဆိုတာတွေ့ရလဲရှင
်ဒီဆိုရလက်ထက်မှာပထမကြိမ်ထုတ်တော့ okay မနေ့ကဒီလူတွေအကုန်လွတ်မယ်ဆိုပြီးပါတယ်အခုတော့အဲ့လိုမပါပြန်ဘူးမပါပြန်မနဲ့အတော့လိုက်ခွင့်လွတ်မယ်ဆိုတော့လည်းမပါဘူးအဲ့လိုလွတ်မယ်ဆိုတော့မပါဘဲနဲ့မနေ့ကစပြီးလွတ်မယ်ဆိုတဲ့ကိစ္စမျိုးပါတာကကြတော့ဟိုကျွန်တော်တို့ကအမြဲတမ်းသူတို့ရဲ့ကြေညာချက်တွေသူတို့ရဲ့ statement တွေသူတို့ရဲ့အမိန့်တွေကိုကျွန်တော်ကအမြဲတမ်းသတိထားပြီးကြိုဆိုနေရတယ်ဆိုတဲ့ကိစ္စကအဲ့ကိစ္စတွေပါပါတယ်။ဘာလို့ဆိုတော့အမြဲတမ်းပြည်သူတွေကိုလက်တလုံးချလှုပ်တယ်နိုင်ငံတကာကိုလက်တလုံးချလှုပ်တယ်ဆိုတဲ့ကိစ္စမျိုးတွေကသူတို့ကအမြဲတမ်းကြွညင်နိုင်နေတယ်လို့ဖြစ်နေတယ်။ဆိုတော့အဲ့ကြောင့်လို့ကိုကျွန်တော်ကအမြဲတမ်းသတိထားပြီးစောင့်ကြည့်တယ်။စကလုံးတလုံးချင်းကအရလက်ကြည့်နေရတဲ့အခြေအနေမျိုးရှိပါတယ်။အခုလည်းမင်းဘကစာပြီးလို့ပဲဘယ်နဲ့နောက်ဆုံးလွတ်မယ်ဆိုတော့မပါဘူးဆိုတဲ့ကိစ္စလေးမျိုးမှာတော့ကျွန်တော်တို့ကတကယ်ကိုသတိကြီးကြီးနဲ့စောင့်ကြည့်ရမယ်ဆိုတဲ့အနေအထားမျိုးရှိပါလေ
အခုဒီသမရကသူ့ရဲ့အထွေထွေလူငင်းချမ်းသာအတွင်ကိုထုတ်ပြန်ကြေညာခဲ့ပြီမဲ့နိုင်ငံရေးကျင်းသားတွေဘယ်သူတွေလွတ်မလဲဆိုတဲ့အပိုင်းမှာဒီမိသားစုဝင်အများစုကလည်းအခုချိန်ထိအာဏာပိုင်တွေကသူတို့ကိုတရားဝင်အကြောင်းမကြားဘူးလို့ပြောကြပါတယ်ရှင်ဒီအခြေအနေနဲ့ပတ်သက်လို့ APP နေနဲ့ဘယ်လိုမြင်ပါလဲရှင်
နိုင်ငံတော်အစိုးရအနေနဲ့လူ6000ကျော်လောက်ကိုတရင်ပို့ဖို့ဆိုတာတနအီတွင်းနဲ့ပို့လို့ရပါတယ်။ဒီနေ့ communication စနစ်နဲ့လူ6000ကျော်လောက်ကိုဟိုလွှတ်ပေးမယ်ဆိုတဲ့အေဒီကိုသွားပြောမယ်ဆိုလို့ရှိရင်တနအီတွင်းပြောလို့ရတယ်။တုံ့ပြန်သူတို့မပြောဘူး။အဲ့ဒါကဒီမိသားစုတွေကိုရောဒီလွတ်မဲ့လူတွေကိုရောဘာပဲပြောရရရသလောက်အခြေဆွဲပြီးတော့ရှင်းမနှိမ့်ဆက်ဦးမယ်ဆိုတဲ့သဘောမျိုးဖြစ်နေတယ်လို့ကျွန်တော်အဲ့လိုထင်တယ်။